ဩစတြေးလျအစိုးရရဲ့ရင်းနှီးမြှုပ်နှံမှုရန်ပုံငွေနဲ့ရင်းနှီးမြှုပ်နှံမှုလှုပ်ဆောင်နေတဲ့အထက်မြန်မာစစ်တပ်နဲ့ဆက်နွယ်မှုရှိတဲ့စစ်လက်နဲ့ထုတ်လုပ်တဲ့ကုမ္ပဏီတွေလည်းပါဝင်နေတယ်လို့ NUG ကြားကလာအမျိုးသားညီညွတ်ရေးအစိုးရကဝေဖန်ထုတ်ပြလိုက်ပါတယ်။ဩစတြေးလျအစိုးရလက်အောက်ခံ Future Fund ကကြီးကြပ်ရင်းနှီးမြှုပ်နှံနေတဲ့ရန်ပုံငွေဒေါ်လာတန်158တန်းနဲ့မှာမြန်မာစစ်တပ်ကိုတက်လီလင်းနေရောင်းချပေးနေတဲ့စစ်လက်နဲ့ထုတ်လုပ်ရေးကုမ္ပဏီအပါအဝင်အများပြည်သူရင်းနှီးမြှုပ်နှံနိုင်တဲ့ကုမ္ပဏီပေါင်း14ခုပါဝင်နေဆိုတာကိုအများပြည်သူသတင်းအချက်လက်လွတ်ခွင့်ရရှိရေးဆိုင်ရာဥပဒေ FOIA ကတောင်းဆိုရရှိတဲ့အထောက်အထားတွေမှာတွေ့ရကြောင်းတက်ကြွလို့ရှာသူတွေကပြောပါတယ်။ Future Fund အနေနဲ့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခခံစားမှုတွေအပေါ်အကျိုးမြတ်ရယူခံစားနေတယ်လို့ NUG ရဲ့ဗန္ဓာရေးဝန်ကြီးဦးတင်ထွန်းနိုင်ပြောတာကိုကိုကပီဩစတြေးလျအခြေစိုက် ABC သတင်းမှာဖော်ပြပါတယ်မြန်မာစစ်တပ်ဟာလူသားမျိုးနွယ်ပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်တဲ့နေရာတွေမှာဒီလက်နက်တွေကိုအသုံးချနေကြောင်းဒါကြောင့်ဩစတြေးလျအစိုးရအနေနဲ့ Future Fund အနေနဲ့အဲ့ဒီရင်းနှီးမြှုပ်နှံမှုတွေကိုရပ်တန့်ကြဖို့တောင်းဆိုပါကြောင်းဝန်ကြီးဦးတင်ထွန်းနိုင်ရဲ့ပြောဆိုချက်ကိုကိုကာပီ ABC သတင်းမှာဖော်ပြပါတယ်။ဩစတြေးလျစီးပွားရေးပညာရှင်ရှောင်းတန်နဲ့ကိုမြန်မာစစ်တပ်ကဖမ်းဆီးပြီးလက်အံကြထိန်းသိမ်းထားတာကိုကြည်ညာခြင်း Future Fund အနေနဲ့မြန်မာစစ်တပ်ကိုအကျိုးဖြစ်ထွန်းစေမယ့်ရင်းနှီးမြှုပ်နှံမှုတွေမလုပ်ဆောင်သင့်ဘူးဆိုတာကိုမိမောင်းထုတ်ပြနေခြင်းဖြစ်ကြောင်းလည်းဝန်ကြီးဦးတင်ထွန်းနိုင်ကပြောပါတယ်။မြန်မာစစ်တပ်ကိုတာဝေးနဲ့တာလပစ်ဒုံးကျည်တွေအပါအဝင်တက်လီရင်တွေပါရောင်းချနေတဲ့ Aviation Industry Corporation of China ဆိုတဲ့တရုတ်ကုမ္ပဏီမှာ Future Fund ကအမေရိကန်ဒေါ်လာ5,000ရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်။ဒါအပြင်မြန်မာစစ်တပ်ကို Sonar Radar နဲ့တခြားစောင့်ကြည့်ရေးစက်ပစ္စည်းတွေရောင်းချပေးနေတဲ့အိန္ဒိယအခြေစိုက် Bharat Electronics ကုမ္ပဏီမှာကုမ္ပဏီကလည်း Future Fund ကဒေါ်လာ18တန်းရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်ခင်ဗျ။